အီရန်ဘူဂျုကတ်ဆမ်ဆူလမန်နီကိုတပ်ဖြတ်ခဲ့တာကြောင့်အမေရိကန်ပြည်ထောင်စုနာကျင်ခံစားစေရမယ့်တုံ့ပြန်မှုမျိုးလှုပ်ဆောင်သွားမယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်အီရန်ပါလီမန်ကလည်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကိုအကြမ်းဖက်ဝါဒီအဖြစ်စည်းရင်သွင်းသတ်မှတ်တဲ့ဥပဒေမူကြမ်းတစ်ခုကိုအတည်ပြုလိုက်ပါတယ်။အမေရိကန်နဲ့အီရန်ကြားစစ်ဖြစ်လို့နေပါတင်းမာနေတဲ့အခြေအနေအောက်မှာအီရန်နိုင်ငံဘက်ကနောက်ဆုံးပြောဆိုလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ AP သတင်းလွှာတွေကိုစုစည်းပြီးခုခုကြော်ကြော်သိမ်းကပြောပြပေးပါမယ်ခင်ဗျာ
။အီရန်ထိတ်တန့်တက်မှုကိုလှုပ်ကြံတက်ဖြတ်လိုက်တဲ့အပေါ်အစုံစုံနာကျင်ခံစားစီရမယ့်အချိန်အခါနဲ့နေရာမျိုးမှာအီရန်ဘက်ကအမေရိကန်ကိုလက်တုံ့ပြန်သွားမယ်လို့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောပါတယ်။အိုမန်နိုင်ငံသားဝန်ကြီးယူဆုဖ်ဘင်အာလာဝီနဲ့အာဖဂန်သမ္မတဟောင်းဟာမစ်ကာဇိုင်းတို့အပါအဝင်ဒေသတွင်းကပညာရှင်တွေနဲ့နိုင်ငံရေးသမားတွေတက်ရောက်တဲ့တီဟီရန်ဆွေးနွေးပွဲဖိုရမ်23ကြိမ်မြောက်အပြည်ပြည်ဆိုင်ရာပါရှန်ပင်လယ်ကွေ့ညီလာခံမှာဝန်ကြီးဇာရီဖ်ကအဲ့လိုပြောသွားတာပါ။
အီယာလာတ်မုတ်တဟီဒေجواب قاطع وحتمي
မြေကန်ပြည်တော်စုရဲ့တိတ်ကိုဆိုးရတဲ့လောက်ရအတွက်အဆုံးစွန်ဆုံး나ကျင်ခံစားရစေမယ့်အချိန်အခါနဲ့နေရာမျိုးမှာခိုင်မာတဲ့တေချာပေါက်တုံ့ပြန်မှုကိုကြုံတွေ့ရမှာဖြစ်ပါတယ
်ဆိုလီမန်နီကိုလှုပ်ကြံတက်ဖြတ်လိုက်ပြီးတဲ့နောက်ဒေတာတွင်းမှာအမေရိကန်ရဲ့တီရှိမှုအဆုံးသတ်ဖို့အစပြုပြီးဖြစ်တယ်လို့လည်းဝန်ကြီးဇာရီဖ်ကပြောပါတယ်ကုလသမဂ္ဂမှာကျင်းပမဲ့အစည်းအဝေးတွေတက်ရောက်ဖို့သူနယူးယောက်ကိုသွားဖို့ရှိတာမှာအမေရိကန်ကသူ့ကိုပြည်ဝင်ဝင်ဗီဇာထုံပေးဘူးလို့လည်းအင်ဂါနီမှာပဲဝန်ကြီးဇာရီဖ်ကပြောပါတယ
်ဘခတ်ရဝဟရှတ်ရှုနာဂျင်ကီယနာဖာဘီယတ်အွန်ဂျာဘာဘာကီယတ်ရဘာရီမာဒ်အ
ဲ့ဒီကိုတယောက်ယောက်သွားပြီးအမေရိကန်လူထုကိုအမှန်တိုင်းပြောဆိုမှာသူတို့ကြောက်လန့်နေတာကြောင့်ပါဒါပေမဲ့သူတို့တိတ်လွဲပါတယ်နယူးယောက်ကကဘာကြီးမဟုတ်ပါဘူးတီဟီရန်ကနေလဲအမေရိကန်လူထုကိုပြောဆိုလို့ရတာကြောင့်အဒီအတိုင်းကျွန်တော်တို့လုပ်မှာပ
ါကုလသမဂ္ဂဌာနချုပ်တည်ရှိတဲ့နိုင်ငံဖြစ်တဲ့အမေရိကန်အနေနဲ့ကုလသမဂ္ဂလူနေရာကအစည်းအဝေးတွေကိုပြည်ပတာဝန်ရှိသူတွေတက်ရောက်ဖို့ခွင့်ပြုရမှာပါဒီတော့တင်မှာပဲပန်ဒဂွန်စစ်ဌာနချုပ်နဲ့ပန်ဒဂွန်ကိုစားပြုလုပ်ကင်နေသူတွေကိုအကြမ်းဖက်ဝါဒီတွေအဖြစ်သတ်မှတ်တဲ့အရေးပေါ်ဥပဒေမူကြမ်းတစ်ခုကိုအီရန်ပါလီမန်ကအင်္ဂါနေ့မှာပဲအတည်ပြုလိုက်ပါတယ်ဒါကြောင့်ပန်ဒဂွန်စစ်ဌာနချုပ်အပါအဝင်ဆက်ဆက်ပတ်သက်သူအားလုံးကိုအီရန်ကတန်ခတ်ရေးယူနိုင်တော့မှာဖြစ်ပါတယ်အီရန်လွတ်တော်ဥက္ကဋ္ဌအလီလေရီဂျာနီကလွတ်တော်တွင်အခုလိုပြောသွားပါတယ်
Amir Almiron wa Almilani Ingenoyat Jazz Panto
Ujuk Kasim Salamani go luk chan ne yasumu dwe amay pe du dwe ne chulun du dwe Pentagon sitthana chou thuru sipet ne set set patat du dwe go achan phet awadi de phit tat mat par de
Iran lutto amat dwe ga American ja so ma si ma hni nai bu let ne ma cha bu let sa chi so de jwe jor tan lu go oh hit ja par de Iran naingan dollar yin asaung tat go achan phet awadi apwa de phwe phit သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့ဧပြီလမှာသတ်မှတ်ခဲ့တဲ့ပေါ်အီရန်လွှတ်တော်ကအလားတူတုံ့ပြန်လှုပ်ဆောင်မှုရပါတယ်။ဗိုလ်ချုပ်ဆိုလီမန်နီတည်ဆိုးမှုအပေါ်လက်တုံ့ပြန်မယ်လို့အီရန်တာဝန်ရှိသူတွေချင်းချောက်ပြောဆိုထားတာနဲ့အမျှအခုဥပဒေမူကြမ်းကိုဥပဒေအဖြစ်အလင်းအမြန်အတည်ပြုနိုင်ဖို့အီရန်လွှတ်တော်ကအထူးလှုပ်ထုံးလုပ်နည်းတစ်ခုနဲ့ချမှတ်လိုက်တာပါ။အီရန်လွှတ်တော်ရဲ့အခုဆုံးဖြတ်ချက်ထဲမှာဗိုလ်ချုပ်ဆိုလီမန်နီဦးဆောင်ခဲ့တဲ့ Quds အထူးတပ်ဖွဲ့အတွက်ရန်ပုံငွေဒေါ်လာ224သန်းထပ်ပေးဖို့လည်းပါဝင်ပါတယ်ခင်ဗျာ။
ကိုချကြတဲ့တင်ပြသွားတာပါအခုမိနစ်ပိုင်းနောက်ဆုံးသတင်းတွေအရလဲအမေရိကန်တပ်ဖွဲ့တွေတက်ဆွဲနေတဲ့စစ်စခန်းတစ်ခုကိုအီရန်ဘက်ကအနည်းဆုံးဒုံးကျည် rocket 10စီးပြလွတ်လိုက်ခဲ့တယ်လို့ CNN အပါအဝင်အမေရိကန်အခြေစိုက်သတင်းဌာနတွေမှာထုတ်လွှင့်နေပါတယ်ခင်ဗျာ